ိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကတင်ပြလာတဲ့ Federal ပြည်ထောင်စုမူကိုမြန်မာအစိုးရကိုယ်စားလှယ်အဖွဲ့ကလက်ခံပြီးသမရဦးသိန်းစိန်ကိုဆက်လက်တင်ပြဖို့သဘောတူညီခဲ့ကြောင်းတိုင်းသားခေါင်းဆောင်တဦးကပြောကြားလိုက်ပါတယ်။တနိုင်ငံလုံးပြစ်ခတ်ရစဲရေးစာချုပ်အချောတက်ရေးဆွဲဖို့နှစ်ဖက်ကိုယ်စားလှယ်တွေဟာမေလ21ရက်နေ့ကနေ23ရက်နေ့အထိ3ရက်ကြာဆွေးနွေးခဲ့ကြတာပါ။အပြည့်အစုံကိုတော့မတ်အင်ဂျင်နိုင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ဒီဆွေးနွေးပွဲမှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲနိုင်မှုအတွက်သဘောတူစာချုပ်မူကြမ်းအချက်တွေကိုအပြန်အလှန်ဆွေးနွေးခဲ့ကြတာပါ။အဲ့ဒီမှာအဓိကဆွေးနွေးသဘောတူခဲ့တဲ့အချက်တွေကိုဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ခေါင်းဆောင်ဖဒိုစောကွယ်ထူဝင်က VOA ကိုအခုလိုပြောပါတယ
်။ကျွန်တော်တို့ဒီဆွေးနွေးလာကတော့ဒီအခန်းခုနှခန်းအကုန်လုံးပေါ့နော်။အခန်းခုနှခန်းဆိုတာကလိဒန်းကစနောက်ပြီးတော့ဒီကျွန်တော်တပြေလုံးပြစ်ခရစေးမှာသဘောတမ်းအခြေခံမှုဒီလုံးပြစ်ခရစေးနဲ့ပတ်သက်တဲ့ပြစ်ခရစေးဆိုင်ရာကိစ္စပြစ်ခတ်တဲ့ကံမှုကိုမှလုပ်တဲ့ကိစ္စအကုန်လုံးပေါ်နေတော့နိုင်ငံရေးတည်ဆင်ဆွေးနွေးမှုအမှတ်ရဲ့နောက်ဘက်အထွေထွေတို့ရှေ့လုံဆောင်မှုအကုန်လုံးကျွန်တော်ဆွေးနွေးခဲ့ပါတယ်ဒီတော့ကျွန်တော်ဆွေးနွေးတဲ့နေရာမှာကျတော့ဒီကျွန်တော်တို့ဟိုပထမရလာခဲ့တဲ့မူချမ်းပေါ်မှာမူတည်ပြီးတော့နှစ်ဖက်စလုံးကနေပြီးတော့အပြန်နဲ့သုံးသပ်ရမယ်ဆိုတဲ့စာကြောင်းတွေအကြောင်းအရာတွေစကလုံးတွေကိုကျွန်တော်တို့အကုန်လုံးပြန်ပြီးတော့သုံးသပ်တော့ကျွန်တော်ဒီဖက်စလုံးကပုံသဘောတူညီထားတဲ့ဟိုကဘောလေးရေးသားမှုတွေအချက်လက်တွေကျွန်တော်သဘောတူညီလာရှိခဲ့ပါတယ်
။ဟုတ်ကဲ့အဲ့ဒီမှာဒီနေ့ဆွေးနွေးပွဲမှာဒီ Federal အနှစ်သာရအတိုင်းပေါ့နော်ပြည်ထောင်စုဖွဲ့စည်းဖို့ဆိုတဲ့ကိစ္စကိုဒီဘက်အစိုးရဘက်ကလည်းဟိုသဘောတူခဲ့တယ်ဆိုတဲ့အဲ့တဲ့တင်ထွက်နေပါတယ်အဲ့ဒါကောဟုတ်မဟုတ်သိချင်လို့ပါရှင
်ကျွန်တော်တင်ပြတာကဖက်ဒရယ်နဲ့တရားစစ်တဲ့ဒီမိုကရေစီတန်တူကမြို့နယ်တန်တူခွင့်ရင်းဆိုတဲ့အကွေစစ်ကဆက်ကလုံးတော့ကျွန်တော်ဆွေးနွေးခဲ့တယ်ဒါဖက်ဒရယ်နဲ့ကျွန်တော်တို့ကတော့ဖက်ဒရယ်မဆုံးနိုင်ဘူးဆိုတဲ့အင်္ဂလိပ်စကားဖြစ်နေတယ်မဆုံးနိုင်ဆိုတဲ့အနေတရားပါလဲဆက်ကလုံးကိုဆုံးဖို့ဆိုတာကတော့သဘောတူတာနဲ့သူကလက်ခံပြီးတော့အထက်ကိုတင်ပြမယ်ဆိုတော့သဘောတော့ရောက်တယ်လို့လုံးဝညစ်ဆဲတာတော့မဟုတ်တော့
ဟုတ်ကဲ့နောက်တစ်ချက်ကဒီ Federal တက်မတော်ဖွဲ့စည်းဖို့ဆိုတဲ့ကိစ္စအပေါ်မှာရောဘယ်လိုဆွေးနွေးခဲ့ညှိနှိုင်းခဲ့ကြလဲရှင
်ကျွန်တော်တင်ပြလာကတော့ပြည်တော်စုတက်မတော်ဖွဲ့စည်းဆိုင်ရာကိစ္စတို့နဲ့လုံခြုံရေးဆိုင်ရာကိစ္စတို့ကြတော့နိုင်ငံတကာဆွေးနွေးမှာပြောမယ်အဲ့ဒါတော့လည်းနော်အဲ့ဒါကိစ္စတော့ကျွန်တော်တို့တင်ပြဆွေးနွေးတာရှိတယ်
ဧပြီလရုံးကဆွေးနွေးခဲ့တဲ့ပထမမူကြမ်းမှာပါတဲ့အခန်း9ခန်းကိုအခုဆွေးနွေးပွဲမှာထပ်မံဆွေးနွေးညှိနှိုင်းခဲ့ကြတယ်လို့လည်းဆိုပါတယ်။ထူးခြားချက်အနေနဲ့တော့ဒီဆွေးနွေးပွဲမှာနှစ်ဖက်လုံးကနေပြီးတော့ရင်းရင်းနှီးနှီးနဲ့ပုံမွေလင်းလင်းဆွေးနွေးခဲ့ကြပြီးတော့ဒီဒုတိယမူကြမ်းကိုဆက်လက်အတည်ပြုနိုင်တဲ့အတွက်တိုးတက်မှုတွေရှိခဲ့တယ်ဆိုပြီးတော့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီရဲ့ပြောခွင့်ရဦးလာမောင်ရွှေက VOA ကိုပြောပါတယ်။
အဲတချို့တော့ရှိနေပါတယ်ဒါကတော့နှစ်ဖက်ကောင်းဆောင်နေရာတော့ပေါင်းပြီးတော့ဖြည့်ရှင်းဖို့ပါပဲ။ဘာကြောင့်လဲဆိုတော့ဒီဆွေးနွေးပွဲကိုရောက်လာတဲ့လူတွေအနေနဲ့ကတော့ဆွေးနွေးနဲ့တော့ပုံမှန်ဆက်တဲ့လမ်းကြောင်းတွေရှာနိုင်ပေမဲ့ဆွေးနွေးပွဲကိုကျွန်တော်တို့ရောက်မလာတဲ့တိုင်းတိုင်းကောင်းဆောင်တချို့ဘက်မှာတော့လည်းဒါကိုပြန်ပြီးတော့တုံ့တက်ဖို့ရှိမယ်ထင်ပါတယ်။ဒါလည်းကျွန်တော်တို့အတွက်ဒီဟောပေါ့နော်ကြော်လွှမ်းတာဖြစ်ပေတယ်။ကျွန်တော်တို့အားလုံးကတော့နောက်တစ်ပြင်ဆွေးနွေးပွဲမှာအားလုံးမျိုးတော့ကိုကျက်နေတယ်လို့တော့ပြောလည်းထားပါလေဗ
ျမေလ21ရက်နေ့ကနေပြီးတော့23ရက်နေ့အထိရန်ကုန်မြို့မှာကျင်းပတဲ့ဆွေးနွေးပွဲကိုပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကဒုတိယဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းကဦးဆောင်ခဲ့ပါတယ်နောက်ပြီးတော့ဒီတိုင်းရင်းသားလက်နက်ကိုင်တွေအဖွဲ့ကတော့ဒုတိယအဖွဲ့ခေါင်းဆောင်နံပါတ်1ဗဒိုစောကွယ်ထူဝင်းကဦးဆောင်ပြီးတော့ဆွေးနွေးခဲ့ပါတယ်ရှင်